ယောက်ဒီမောင်သားကိုဦးရဲထွန်းတော်ပြောလို့မင်္ဂလာညစ်စ်ပါခင်ဗျာဒီလိုဒီလိုညစ်စ်မင်္ဂလာရှိတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းမင်္ဂလာသတင်းတွေကြားပါတယ်အထူးသဖြင့်အကျဉ်းသားတွေကိုလူငင်းချက်နှံပေးတာရယ်နောက်ခါနိုင်ငံတော်သမားရဲ့မိသားအတက်စရာကောင်းတဲ့မိန်ကုံးဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်မှာဖြစ်နေရတဲ့အတိုင်းအတက်စရာကောင်းတဲ့နောက်ွယ်မှာတကယ်လက်တွေ့ဖြစ်နိုင်မလားဆိုတဲ့တန်ကြရတာအများဝင်လာနေပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်တာဖြစ်ပါတယ်ဆရာတော်ညက်ကိုပေါ့ဆုံးတစ်ချက်ကဝန်ထမ်းတွေကိုလာကြတူပြီးမယ်ဆိုတဲ့ကိစ္စလာကြတူရဆိုတာအကုန်လုံးအတွက်ကျူးစူစရာဝန်သားစရာကောင်းတဲ့သတင်းပါဒါပေမဲ့လာကြတူလိုက်တာနဲ့တစ်ဆယ်ထဲမှာပဲကုန်စည်နှုန်းမြင့်မားမှုကလည်းတက်လာတတ်ပါတယ်အဲ့တော့သူ့အနေနဲ့သူဘဲကဘဲချေဖြစ်သွားတဲ့သဘောတွေအများကြီးတွေ့ခဲ့ရပါတယ်အခုတခါမှာတော့ဒီလိုလာကြတူရနဲ့အညီလိုက်ပါမြန်မာလာမယ်ကုန်စည်နှုန်းကိစ္စကိုထိန်းချုပ်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာရဲ့ထုံးအမြင်ကိုရင်ပြောပါခင်ဗျာ
ခုဒီတစ်ခါလာသာတို့လိုက်တဲ့အခါမှာတော့အရင်တုန်းကအချိန်လေးတွေကမတူတဲ့အချိန်လေးတွေတော့ဒိတ်ချမိတာပေါ့လေဘယ်လိုလဲဆိုတော့အနေဒီအစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကလေးကဘတ်ဂျက်လုံငွေတွေကိုငွေဆက်ကူရိုက်ထုတ်တာမျိုးတွေပြည်သူလူထုရှိရအခွင့်အရေးတိုးကောက်ပြီးတော့ဖြည့်ဆည်းဖို့ကိုသူကထောင်ရွက်ထားတာပေါ့အဲ့လိုထောင်ရွက်ထားတဲ့အတွက်ကြောင့်မလို့ဟိုလာစာတွေထုတ်ပြလိုက်တဲ့အခါမှာဝေထောက်ပွားမှုဖြစ်လာနိုင်မလားဆိုတာကတော့ဟိုစောင့်တော့ကြည့်ရမှာပေါ့ဒါပေမဲ့ဟိုအရင်တုန်းကလို့လာစာတိုးလိုက်တာနဲ့တစ်ချင်းဒီဟိုဖြစ်လာမဲ့နေသားမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်စီဝိုင်းစတန်တစ်ခုကကြောက်ဆူထားတာကလည်းဝေချေထောက်ပွားမှုနှုန်းကဒီ NLD အစိုးရဖွဲ့ပြီးတဲ့အဲ့နှစ်အတွင်းမှာကြာချင်းလာတယ်လို့အဲ့အဲ့လိုအစီရင်ခံစာတစ်ခုကိုဖတ်လိုက်ရတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီကြာစာတွေတိုးပစ်လိုက်ပြီးတဲ့နောက်ပိုင်းမှာကုန်လင်းနှုန်းတွေတက်လာတဲ့ကိစ္စကထိမ့်နိုင်နိုင်မယ်လို့တော့ပြောလင်းရပါတယ
်ဟုတ်ကဲ့ဆရာဦးဒီမောင်တန်းရဲ့အမြင်နဲ့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီ
းကုန်လင်းနှုန်းကအကြောင်းတစ်ချက်ပေါ်မှာမူတည်ရလို့ဆရာအခုကငွေဖောင်းပွားမှုဆိုနောက်တစ်ခုကတော့ transition cost ကိုခေါ်တဲ့ဒီလုပ်ငန်းတွေလုပ်တဲ့နေရာမှာအကုန်ကြတွေများလာတဲ့အတွက်ကြောင့်ပေါ့နော်။ဆိုတော့ငွေဖောင်းပွားမှုကြောင့်တော့စောစောကိုရဲထွန်ပြောတဲ့အတိုင်းနဲ့အင်မတန် view site ဒီလုပ်နေတဲ့အတွက်ကြောင့်မလို့ဒီဘက်ကတော့ပြန်လဲထိန်းဥပိတ်နေလို့ဖြစ်နေ။ဒါပေမဲ့အထက်မှာအားကြီးအားကြီးမကောင်းသေးတာကဒီလုပ်ငန်းကုန်ကြစိတ်ကြီးနဲ့ပတ်သက်ပြီးတော့အစိုးရလူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေမှာမလျှော့ချနိုင်လို့ရပါဘူး။အဲ့ဒီအတွက်စီစီစီလေးလောက်လိုက်လို့ရှိရင်ကုန်စည်နှုန်းကိုထိနိုင်နေတယ်လို့ထင်တယ်။အဓိကစားကုန်တွေရဲ့တမုတ်ကွေးဆက်တစ်ချက်ကိုလေ့လာပြီးတော့ဒီနေရာမှာမူဝါဒချမယ်ဆိုတော့စနစ်ကျလုပ်မယ်ဆိုရင်ထင်နိုင်တယ်လို့ကျွန်တော်ထင်တယ်။ဘာလို့ရှိရင်တော့ဒီစဲချုပ်ထားတဲ့လုံထုံကြီးတွေကြောင့်ပြီးရင်ကြီးမားနေတဲ့ပေပို့ဆောင်ကြီးလိုစီစည်းလိုလျှက်ဖြစ်နေရတာလို့အဆရှိတဲ့ဒီစကားအကုန်ကြများတာဒီကြောင့်အင်းဒီလုံးကဆက်ပြီးတော့ဆက်ချင်နေဆက်သွားနိုင်တယ်ပေါ့နော်အဲ့ဒီတက်မှာတော့အစိုးရဘက်ကအားနေနေတယ်အဲ့ဒါနဲ့ပတ်သက်တဲ့ပြည်ရင်ကြောင်းလေးဘာတွေလုပ်မလဲဆိုတော့ဒီဇိုင်းပေါ်မှာအများကြီးမူတည်နေချင်တယ်အဲ့ဒါတော့ကျွန်တော်တို့လက်ရှိနိုင်ငံမှာကျွန်တော်တို့သိနေတွေ့ရတယ်ဒီတပိနဲ့ရက်ချင်နဲ့ပတ်သက်တဲ့ကိစ္စမှာတော့ကျွန်တော်တို့တွေ့ရတယ်အဲ့တော့အခြေခံကုပ္ပစီးတွေနဲ့ဆက်နွယ်တဲ့အမှုကွန်ဆက်တစ်လျှောက်လေးလာပြီးတော့ဘာလုပ်မလဲဆိုတော့မူဝါဒကတော်တော်ရေးကြည့်နေလို့ထင်တယ်
ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီမှာမေးချင်တာကဥယျာထွန်းကိုပဲစာပြီးမေးပြပြင်ပြန်တော့ကြားပါရနော
်ဟုတ်ကဲ့
အခုတမကြီးပြောသွားတဲ့သူတင်ပြောင်းလဲမှုတွေအထူးသဖြင့်ဒီနေ့တိုင်းတွေကိုအခွင့်အာဏာပို့ပြီးတော့ပြီးမယ်ဆိုတဲ့ကိစ္စအပါဝင်တခြားကိစ္စလည်းပါတယ်ပေါ့လေဒီကိစ္စတွေဟာ2008ဖွဲ့စည်းပုံအရတာမီချက်နဲ့အဝင်ပါရလားအဲ့ဒီတာမီချက်ကိုကြော်ဆော်ပြီးလုပ်ရမယ့်ကိစ္စတွေများဖြစ်နေဘူးလားခင်ဗျာဒီလိုသူတဲသူပေးလိုက်တဲ့ကတိထဲမှာ
ဒီကအားဖြင့်တော့သူကဒီကျွန်တော်ဖက်ဒရယ်စနစ်ပုံစံဖြစ်အောင်ပေါ့လေဒီရေးဆွဲထားတာဖြစ်တာပေါ့ဥပမာအားဖြင့်မြို့နယ်အဆင့်ခရိုင်အဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်အုပ်ချုပ်ရေးမှုတွေဟာအုပ်ချုပ်ရေးဌာနတွေဟာပြည်ထောင်ဝင်ကြီးလက်အောက်မှာမရှိရဘဲနဲ့တက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့အစိုးရအဖွဲ့ရဲ့လက်အောက်မှာရှိရမယ်ဆိုပြီးတော့ဖွဲ့စည်းပုံခြေကဥပဒေမှာရေးသားထားတယ်အဲ့ဒီဟာကိုအရင်အစိုးရလက်ထက်တုန်းကတတိထားမိပေမဲ့လို့ဒီဘိုလ်ထုတ်ကန်မှုရှော့ချဖို့ကိစ္စကိုသူတို့အခုခုကြောင့်ပေါ့နော်အကြောင်းတစ်ခုခုကြောင့်သူတို့မလုပ်ခဲ့ဘူးပေါ့နော်မလုပ်ခဲ့
တဲ့အနေအထားမျိုးရှိတယ်အဲ့ဒီကိစ္စကတော့မင်းသားတင်တာတဲ့ကိစ္စတစ်ခုပေါ့တခြားဥပဒေပြည်ရေးကိစ္စတွေမှာလည်းပြည်နယ်နဲ့ဒိုင်းဒေသကြီးလွတ်တော်တွေကိုရှေ့ရထားတဲ့အခွင့်အာဏာတွေရှိတယ်အဲ့ဒါတွေကိုလည်းပထမအကြိမ်အစိုးရတက်တန်းပထမအကြိမ်လွတ်တော်တက်တန်းတွေတုန်းကကောင်းကောင်းမပြင့်သုံးခဲ့ဘူးပေါ့နော်အဲ့ဒီတုန်းကလည်းကျွန်တော်တို့ဒီဖက်ဒရယ်စနစ်ဆိုတာလည်းကောင်းကောင်းနားမလဲနောက်တစ်ခုကဗိုလ်ချုပ်ကိုင်မှုကိုပဲအကုန်လုံးအစအစအရာရာအားကိုးနေတဲ့အချိန်ဆိုတော့ဒီဟာကိုလောကကောင်းမှလည်းမသိအခုသမရဥယျာဉ်ကြီးကဒီဟာကိုထောက်ပြပြောဆိုလိုက်တဲ့ဟာကကျွန်တော်ထင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဘောင်တွေကအဲ့ဒါလိုဗိုလ်ချုပ်ကိုင်မှုရှော့ချရမယ့်ကိစ္စတွေကိုဒီရည်ရည်ပြီးတော့ပြောပုံရပါတယ်အခြေခံဥပဒေကခုခုတခါဖြစ်တဲ့အတွက်ကြောင့်မလို့လုပ်လို့ရပါအောက်ချိန်မှာတကယ်တမ်းလုံနိုင်ကြိုင်နိုင်နဲ့ထိုးသွင်းပြီးတော့ပေါ့နော်ကိုတိုင်းဒေသကြီးပြည်နယ်ရဲ့အခွင့်အာဏာကိုပြည်ပြည်ဝအသုံးချပြီးချောင်ရွက်သွားဖို့ပဲလိုတယ်လို့ကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ဒါမဲ့သူရထွန်းတော်တော်ပြောရဲတခုခုအခြေအနေကြောင့်မလို့ဖြစ်ခဲ့ဘူးဆိုတာအဲ့တခုခုအခြေအနေဆိုတာကဘာလဲဥပမာလေးနဲ့ပြောရင်တစ်ဖက်ကပြည်ထောင်ဝန်ကြီးတို့ဘာလို့ကိုရွေးချယ်ပေးခဲ့တဲ့တပ်မတော်ရဲ့သဘောထားကိုငဲ့ကွက်ခဲ့ရလို့လားအခုခါမှာတော့တပ်မတော်ကအဲ့လိုလုပ်လိုက်ရင်ကြီးကြီးကျယ်ကျယ်စီးပါမလားဆိုတာဆက်ဆွေးနွေးပါဦးရထွန်
းအဲအရင်ကတော့တော့ကျွန်တော်ထင်ပါတယ်ဟိုကျွန်တော်တို့စစချင်းဆိုတော့အခြေခံဥပဒေကိုကောင်းကောင်းနားမလည်ကြတာလဲပါတာပေါ့လေကျွန်တော်တို့အပါဝင်အစိုးရအဖွဲ့ဝင်တွေတော့ဥက္ကဋ္ဌများအပါဝင်ပေါ့နော်အခြေခံဥပဒေကိုကျွန်တော်တို့ကစပြီးတော့ဒီလုံရင်တင်ရင်လုံဆိုတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဘယ်သူမှလည်းစိတ်စိတ်ဆက်ဆက်ဒီဥစ္စာကိုမသိဘူးနောက်တစ်ခုကဒီဟာကနိုင်ငံရေးအရာဒါဖက်ဒရယ်စနစ်ပုံစံဆွဲထားတယ်ဆိုတဲ့ဥစ္စာကိုလည်းရှင်းရှင်းလင်းလင်းနားမလည်တဲ့အခါကျတော့ဒီအုပ်ချုပ်ရေးကဒီရေးရေးကပဲကင်ထားတာဖြစ်လိမ့်မယ်လို့ပြောဆကြတာပေါ့လေတနည်းပြောရမယ်ဆိုလို့ရှိရင်ဒီရေးရေးဝင်ကြီးဌာနကကျွန်တော်တို့အုပ်ချုပ်ရေးကိုဆက်လက်ပြီးတော့ကင်ထားဖို့ကိုရခင်အစိုးရကလည်းလိုလိုလားလားဒီဗိုလ်ချုပ်ကိုင်မှုကိုကျင့်သုံးခဲ့တယ်လို့ဦးသိန်းစင်အစိုးရကလည်းတက်ပြီးတော့ကျင့်သုံးလိုတဲ့စိတ်ဆန္ဒရှိပုံရပါတယ်ဒါကြောင့်မို့ဒီဥစ္စာကိုမပြောင်းလဲခဲ့တာပဲ။နောက်ပိုင်းဒီဘက်ဖြစ်မှာကတော့ဒါနဲ့ပတ်သက်လို့ရေတံပြောဆိုထောက်ပြတာတွေလည်းရှိတယ်။မီဒီယာသမားတယောက်ကဥသောသေးကိုလှမ်းပြီးတော့မေးလိုက်တဲ့အခါမှာဥသောသေးကဟုတ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်ခိုင်ရာအုပ်ချုပ်ရေးအစင်းစင်းကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအောက်ကိုပြောင်းဖို့အတွက်ဆိုရင်ဥပဒေတစ်ခုပြဋ္ဌာန်းပြီးတော့ဒီဆောင်ရွက်လို့ရပါတယ်ဆိုပြီးတော့ဖြေလိုက်တယ်။အဲဒီနောက်ပိုင်းမှာတကယ်တမ်းလောက်တဲ့အခါမှာတချို့သောဥပဒေတွေကမပြင်းစင်ရသေးတာမဖြစ်သိမ်းရသေးတာရှိတော့ညှိစောနေတယ်အခုအချိန်မှာတော့ဒီအုပ်ချုပ်ရေးတွေဟာတော့တက်ဆိုင်ရာတိုင်းပြည်သားကြီးပြည်နယ်တွေကရှင်းသုံးရမယ်ဟာတွေဖြစ်တယ်ဆိုတာသဘောပေါက်လာတာနဲ့အမျှဒါတွေကဆောင်ရွက်လို့ရပါတယ်ပြည်သူ့အခြေခံဥပဒေနဲ့ဆန့်ကျင်ခြင်းမညီညွတ်ခြင်းမရှိဘူးလို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာတက်မတော်ရဲ့ညွန်ညင်မှုကိုလည်းထက်ထက်စရာမလိုဘူးဆိုတဲ့သဘောပေါ့။ရှားဦးတင်မောင်သားကဘယ်လိုသဘောပါလဲ decentralization နဲ့ပတ်သက်ပြီးတော့တကယ်ကြီးကြီးကတော့လုံနိုင်တယ်လို့ထင်ပါလား။အကန့်အသတ်တွေနဲ့တွေ့ရမယ့်ဟာတွေမရှိရနဲ့ထိုးထိုးထူးထူးလုံနိုင်တယ်လို့ရှားထင်ပါဆရာ
။ပထမဆုံးကတော့ဆရာဒီဖွဲ့စည်းပုံကိုတက်မတော်ကဆွဲတယ်လေ။အဲ့တော့ဖွဲ့စည်းပုံမှာလုံနိုင်ခွင့်တွေတေးထားတာကိုတက်မတော်ကလည်းကြီးကြီးလားဖြစ်တယ်လို့ကျွန်တော်ထင်တယ်လူတွေထင်တာနဲ့အချာဒီပေါ့နော်ပထမဆုံးကတော့ဒီနယ်တိုင်းဒေသကြီးအစိုးရရဲ့ယုံပါဒီရေးဝန်ကြီးဌာနအောက်မှာရှိတဲ့ထရေဥပဒေရုံးကနေယူရမယ်ဆိုတာဖွဲ့စည်းပုံမှာပြဋ္ဌာန်းထားတယ်အကြိမ်ထဲမှာပဲဒီနယ်တိုင်းဒေသကြီးရဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေလူဝါဒနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့လိုအပ်လို့ရှိရင်ဒီရဲ့ကိုပိုင်နယ်ဘက်ဝန်ထမ်းဖွဲ့စည်းပုံတွေဖွဲ့စည်းခွင့်ရှိတယ်လို့ပုံမှန်159မှာပြဋ္ဌာန်းထားတယ်။ဆိုတော့ဒါကစရဲကဇိုင်းရဘူကတည်ပြီးသားလို့ထင်တယ်။လို့လို့လည်းရမယ်လို့ကျွန်တော်ထင်တယ်။မင်းလေးမှာလုတ်ခစ်ကြတယ်များအစ်စ်ကြောင့်ပြောရလို့ရှိရင်ဝန်ထမ်းတွေကလည်းပထမပိုင်းမှာနည်းနည်းသွေးသွားဖြစ်တယ်မလို့ဘူးမကြိုက်ဘူး။ဟောမလို့ဘူးမကြိုက်ဘူးဆိုတာကဒီဘူဝါရကိုစိုင်းစစ်ဒေသကြီးမှာခြားတယ်နော်အစီအစဉ်လေးနောက်ပြီးတော့စီမံချက်တွေကိုတိုင်းစစ်ဒေသကြီးမှာတိတိကျကျတတိချာချာရေးတယ်ဆိုတာမျိုးဒီလိုတော့ပုံပိုင်းနေကောင်းနေနဲ့အောက်ချိန်မှာမလုပ်ခဲ့ရဘူးပေါ့နော်အဲ့ဒီချိန်မှာနည်းနည်းလေးဘာလုပ်နေလဲဆိုတော့သဝေသွားလေးဖြစ်တာရှိတယ်ဒါပေမဲ့ဝန်ကြီးချုပ်ရဲ့ဦးဆောင်မှုအောက်မှာမို့လို့ကျွန်တော်တို့လုပ်တဲ့အခါမှာအဟိုးဖြစ်တဲ့ဝန်ကြီးဌာနတွေကလည်း အခုကအင်မတန်နေပါတယ်ဝင်ကြီးဌာနနဲ့ဖိတိုက်တွေ့တာတွေလည်းကျွန်တော်တို့မတွေ့ခဲ့ရဘူးအတိပြောလို့ရှိရင်တိုင်းဒေသကြီးအဖြစ်မှလုပ်တဲ့စီမံချက်တွေမှာကဝင်ကြီးဌာနကလုပ်နေတဲ့မူဝါဒတွေကိုအားဖြည့်ပေးရတယ်ရောက်တယ်အပြည့်အစုံအားဖြည့်မှုကိုသွားတွေ့ရတယ်ပေါ့နော်ဥပမာအားဖြင့်အစားအသောက်တွေစီးပစ်တဲ့ FDA လို့လုပ်ငန်းမျိုးမှာလည်းအဲ့ဒီလိုအားဖြည့်မှုမျိုးမန္တလေးနဲ့ပဲဟိုကြားထဲမှာကျွန်တော်တို့တွေ့ရတယ်နော်လေယာဆိုင်ရဲ့ဝင်ကြီးဌာနမှာလုပ်နေအဂီကတ်ဆာဂုတ်ပရက်တစ်ပေါ့နော်လေယာဆိုင်ရဲ့လုပ်ပုံကိုင်းကောင်းနေမှာလည်းအားဖြည့်တဲ့ဟာမျိုးတွေကျွန်တော်တို့တွားပြီးတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီအတွေ့အကြုံတွေကပဲသမရကြီးကပြောတယ်လို့ကျွန်တော်ထင်တယ်အဲ့တော့စိတ်ခက်ခဲမရှိတော့ဘူးလို့ကျွန်တော်စိတ်ထဲမှာထင်ပါတယ်ဟုတ်ကဲ့ဟိုတက်ကောတိုက်ဒီပါကြီးအရှင်အစိုးရဒီအတွက်ကော